မလေးရှားနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်မှုထောင်နဲ့ချီဖြစ်လာနေတဲ့အထက်မြန်မာလူထုမှာရာနဲ့ချီကူးစက်နေလို့ကြံတဲ့မြန်မာလူထုတွေမှာပါရောဂါပိုးကူးစက်မှုရှိမရှိလုပ်ငန်းခွင်နေတဲ့အထိလိုက်လံစစ်ဆေးပေးနေတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာလူထုတန်ရာရှိကပြောပါတယ်အရေးပေါ်အခြေအနေထုတ်ပြန်ထားတဲ့မလေးရှားနိုင်ငံတွေကကိုဗစ် -19 ကာကွယ်ရေးစီမံစည်းကမ်းတွေကိုမြန်မာအလုပ်သမားတွေအထူးလိုက်နာကြဖို့ကိုလည်းတိုက်တွန်းပါတယ်။ကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။မလေးရှားနိုင်ငံမှာကူးစက်မြန်ရောဂါကိုဗစ် -19 တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးစိုးရိမ်စရာအခြေအနေဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘုရင်အယ်ဆူတန်အဗ်ဒူလာကဇန်နဝါရီလ12ရက်နေ့ကလေးကနိုင်ငံကိုအရေးပေါ်အခြေအနေကြေညာထားတာပါ။လက်တလောမှာတော့မလေးရှားနိုင်ငံတွေကခရိုင်တွေကိုအသွားလာကန့်သတ်မှု Amendment Control Order MCO ထုတ်ပြန်ထားပြီးမြို့တော်ကွာလာလမ်ပူအပါအဝင်ပိုးကူးစက်မှုနှုန်းမြင့်မားနေတဲ့မြို့တွေကိုလည်းတင်းကျပ်တဲ့ COVID စီးကမ်းတွေချမှတ်ထားပါတယ်။မလေးရှားစိုးရရဲ့စီမံချက်နဲ့မြန်မာလူထုမားတွေကြားမှာရောဂါပိုးရှိမရှိလိုက်လံစစ်ဆေးပေးနေပါတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့အလုပ်သမားတန်ရာရှိဦးဝင်းမင်းဆိုကလက်ရှိအခြေအနေရှင်းပြပါတယ်။
လက်ရှိမှာတော့ကျွန်တော်တို့ကတော့ဒီမလေးရှားနိုင်ငံမှာအဓိကမြို့ကြီးဆောင်းမြို့ကိုကျွန်တော်တို့က MCO သတ်မှတ်ထားတာ။အသွားလာရခိုင်နှုန်းအထက်ပို့ပြီးတော့ဆင်းကျက်ထားတာရှိပါတယ်။ပြီးတော့ MCO ကာလကိုလည်းကျွန်တော်တို့ကခုက26ရက်ထိအစသတ်မှတ်ထားတာပေါ့နော်။ February 4ရက်ထိကျွန်တော်တို့တိုးပြီးတော့သတ်မှတ်ထားတာရှိပါတယ်။နောက်တစ်ခုကသူ့ data လိုက်ဒီအစိုးရစီမံချက်နဲ့ COVID ကိုလိုက်ပြီးတော့ကျွန်တော်တို့စက်ရုံလုပ်ရုံတွေမှာဆစ်ပေးနေတဲ့အနေအထားတစ်ခုတော့ရှိပါတယ်။ကျွန်တော်တို့က policy တစ်ခုချမှတ်ထားတယ်။နိုင်ငံသားလူထုတွေအားလုံးကိုအလို့ရှင်ရဲ့ကုန်ကျစရိတ်နဲ့ coronavirus ဆစ်ပေးရမှာပေါ့နော်။အဲ့ဒီမူဝါဒတစ်ခုချမှတ်ထားတယ်အဲ့ဒါကိုလေဒီဘက်ကဒီသက်ဆိုင်ရာအစိုးရရဲ့စူစီယူဆိုတဲ့ဒီဘက်ကလူမှုကလုံရေးပုံစံမျိုးအဖွဲ့အစည်းကနေပူးပေါင်းပြီးတော့လိုက်ပြီးတော့ကျွန်တော်စစ်ပေးနေတဲ့စီမံတွေရှိပါတယ
်အခုလိုမလေးရှားအစိုးရစီမံတဲ့ COVID-19 ရောဂါပိုးရှိမရှိလိုက်လံစစ်ဆေးနေချိန်မှာမြန်မာလူထုတွေကြားမှာလည်း COVID-19 ပိုးကူးစက်နေတာတွေ့ရှိရလို့မြန်မာလူထုတွေဘက်က COVID-19 ဆိုင်ရာအရေးပေါ်အခြေအနေဖြစ်လာရင်မြန်မာတန်ယုံကိုအမြန်ဆုံးဆက်သွယ်ကြပါလို့လည်းလူထုတန်ရာရှိဦးဝင်းမင်းဆိုကတိုက်တွန်းပါတယ်
ကျွန်တော်မြန်မာလူထုတွေအနေနဲ့ကတော့အစိုးရစီမံချက်နဲ့လိုက်ပြီးတော့ဆက်ရုံလုပ်ရုံတွေကို COVID ကိုလိုက်ပြီးတော့စစ်တဲ့အခါမှာပိုးတွေ့တဲ့အရေးတော့ပုံများလာတာပေါ့နော်အများဆုံးဖြစ်နေတဲ့နေသားတစ်ခုကကျွန်တော်တို့ကကိုဆန်းလက်အိတ်ဆက်ရုံပေါ့300ကျော်လောက်အထိကိုဖြစ်သွားတာပေါ့နော်မြန်မာလူထုက300ကျော်သို့တော့ဒီတည်ဆုံးသူမရှိပါဘူးသူရတတ်မှတ်ထားတဲ့ quarantine center တွေမှာသွားတယ်ပြီးရင် recovery process အတွက်ကိုသူတို့ဆက်ပြီးတော့စောင့်ကြည့်တဲ့အနေအထားတစ်ခုမှာတော့ရှိနေပါတယ်ကျွန်တော်ဒီ MCO တင်းကျပ်ထားတဲ့ MCO အမိန့်အောက်မှာကျွန်တော်တို့ hotline phone number တွေကျွန်တော်တို့အတက်နိုင်ဆုံးကျွန်တော်တို့ဖြန့်ဝေထားပါတယ်အတက်နိုင်ဆုံးကျွန်တော်တို့ဘာမှမပြောကူညီမှာပါကျွန်တော်တို့24နာရီဖုန်းနံပါတ်တွေဒီဖုန်းတွေကျွန်တော်တို့ဖွင့်ထားပါတယ
်မလေးရှားရောက်မြန်မာတွေအနေနဲ့ COVID-19 ဆိုင်ရာစီမံစည်းကမ်းတွေကိုအထူးသတိထားလိုက်နာကြဖို့ကိုလည်းအလုံသမားရေးကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကသတိပေးပါတယ
်အခုကသူကတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ဒီဘော်နီယိုကျွန်းဘက်ကရှိတဲ့ဆာလဝက်တစ်ခုပဲလွတ်တယ်အဲကျန်တဲ့ပြည်နယ်တွေအပေါ်တော့သူတို့ဒီလော်ဒေါင်းချပြီးတော့အဲ့ဒီစီမံစည်းကမ်းတိုင်းသူတို့လိုက်နာမယ်ဆိုပြီးတော့အကုန်လုံးအမိန့်တွေထုတ်ထားလိုက်တယ်ပေါ့နော်အဲ့တော့စီမံစည်းကမ်းကတော့သူတို့သတ်မှတ်ထားတဲ့ငွေတွေကလည်းကြေညာထားတဲ့အဲ့ဥပဒေတိုင်းလိုက်နာဖို့တော့သူတို့တိုက်တွန်းထားတာတွေပဲရှိတယ်ပေါ့ဟိုအဓိကတော့ကျွန်တော်မြန်မာနိုင်ငံသားတွေတန်းနိုင်ဆုံးလူစုလူဝေးတွေရှိတဲ့နေရာတွေမသွားကြဖို့ပေါ့နော်အပြင်ဖက်ရင်လည်းကျွန်တော်မတ်ဆက်ပြီးသွားကြဖို့ပေါ့သူ့နိုင်ငံသားတွေလည်းတော်တော်များများဖြစ်တဲ့နိုင်ငံသားတချို့တွေလည်းဖြစ်တဲ့ခါကျတော့အဲ့လိုမျိုးကိုယ်ကကာွယ်ထားနိုင်မှတော်ယုံကြမှာလေ
အခုဆိုရင်တော့မလေးရှားနိုင်ငံထဲမှာ COVID-19 ကူးစက်တဲ့လူနာတွေများပြားလာတဲ့အတွက်ဆေးရုံဆေးကမ်းတွေမှာပါနေရာမလုံလောက်မှုတွေဖြစ်နေတာပါ။အမေရိကန်ပြည်ထောင်စုအခြေစိုက် John Hopkins ဆေးသက္ကသိုလ်ရဲ့ကမ္ဘာလုံးဆိုင်ရာ Coronavirus COVID-19 ကူးစက်မှုနှုန်းလေ့လာစစ်တမ်းကောက်ယူနေတဲ့စင်တာရဲ့ထုတ်ပြန်ချက်အရ January 22ရက်နေ့ထိမလေးရှားတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူပေါင်းက 38,600 ကျော်ရှိနေပြီးကိုဗစ်ကြောင့်သေဆုံးသူပေါင်းက660ဦးအထိရှိသွားပြီဖြစ်ပါတယ်ရှင်ကျွန်မစုမမ